မကြာခင်ရက်ပိုင်းအတွင်းတရုတ်နိုင်ငံကိုဒုသမ္မတဦးတောင်မြင့်ဦးနဲ့အဖွဲ့သွားပြီးမြစ်ဆုံဆဲပေးလိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့ကိစ္စတွေကိုဆွေးနွေးညှိနှိုင်းမှာဖြစ်ပါတယ်။နိုင်ချင်းမှပြုလုပ်မဲ့တရုတ်အာဆီယံကွန်ဆီပြပွဲကိုတွားရောက်မှာဖြစ်ပေမဲ့လည်းအဓိကဆွေးနွေးမဲ့ပြဿနာကတော့မြစ်ဆုံဆဲရပ်ဆန့်လိုက်တာနဲ့ပတ်သက်နေပါတယ်။ဒီသတင်းအပြည့်အစုံကိုတော့မတင်တီကပြောပြပေးမှာပါ။
ဟုတ်ကဲ့ပါရှင်ဒုတိယသမ္မတဦးတင်အောင်မြင့်ဦးနဲ့အတူလျှက်စစ်နဲ့စွမ်းအင်ရေးရာဝန်ကြီးဦးစော်မင်းအပါအဝင်မြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်အောက်တိုဘာလ18ရက်နဲ့17ရက်နေ့မှာတရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်တရုတ်နိုင်ငံနမ်ချင်းမှပြုလုပ်မဲ့တရုတ်အာဆီယံကုန်စည်ပြပွဲကိုတက်ရောက်ဖို့သွားမှာဖြစ်ပေမဲ့တရုတ်နဲ့အကျိုးတူပူးပေါင်းလှုပ်ဆောင်ထားတဲ့မြစ်ဆုံဆဲစီမံကိန်းရပ်လိုက်တဲ့ကိစ္စကိုအဓိကပြောဆိုဖို့ဖြစ်ပါတယ်အမေရိကန်ဒေါ်လာ3ဘီလီယံကျော်တန်ဖိုးရှိတဲ့မြစ်ဆုံစီမံကိန်းကိုသမ္မတဦးသိန်းစိန်ကသူ့အစိုးရလက်ထက်မှာရပ်ဆိုင်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ဒီကိစ္စကိုသူတို့နဲ့ဆွေးနွေးဖို့အတွက်ကိုလည်းတရုတ်နိုင်ငံရဲ့ဌာနကတောင်းဆိုထားပါတယ်။ဒါကြောင့်မို့မကြခင်မြန်မာအစိုးရအဖွဲ့ဟာတရုတ်နိုင်ငံကိုဒီကိစ္စအတွက်သွားညှိဖို့ခီးစဉ်တွေရှိလာတော့မှဖြစ်တယ်လို့လည်းအများကတွက်နေကြတာပါ။သမရအကြံပေးအဖွဲ့ကဖွဲ့ဝင်တူဖြစ်တဲ့ဦးနေစင်လက်ကတော့အခုဒုတိယသမရနဲ့အဖွဲ့မကြခင်တရုတ်နိုင်ငံကိုသွားမဲ့ခီးစဉ်နဲ့ပတ်သက်လို့အတိအကျမသိပေမဲ့မြစ်ဆုံစီမံကိန်းရှက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နှစ်နိုင်ငံအစိုးရချင်းဆက်ပြီးညှိနှိုင်းစရာတွေရှိမှာတော့ဖြစ်တယ်လို့ပြောပါတယ်
။အော်ဒါတော့ contract တစ်ခုပြက်ပြဲတယ်ပေါ့။ဆိုခဲ့လို့ရှိရင်တော့ကျွန်တော်တို့ညှိနှိုင်းရတဲ့သဘာဝလေးတော့ရှိပါတယ်ဟိုနောက်ဆက်တွဲမှာတော့ကျွန်တော်ထင်ပါတယ်တင့်လျော်တဲ့အစဉ်တစင်းစင်းရနေပြီးတော့ပေါ့နော်ဒီတရုတ်ကုမ္ပဏီတွေနဲ့ဟာလာအစိုးရဘိုင်းတွေပေါ့နော်ဒါတွေကနားလည်အောင်ပြောပြပြီးတော့မှညှိနှိုင်းပြီးတော့ပြီးဆုံးသွားတဲ့အထိကြောင်ရသွားမယ်လို့ကျွန်တော်ယူဆပါတယ်ဗ
ျနှစ်ပေါင်းအတော်ကြာကြာကလေးကမဟာဗျူဟာမြောက်ဆက်ဆံရေးတွေနှစ်နိုင်ငံကြားရှိထားတာဖြစ်ပြီးတော့မြစ်ဆုံစီမံကိန်းကိုရှက်ဆိုင်လိုက်မယ်ဆိုတဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးတွေထိခိုက်လာနိုင်စရာရှိတယ်လို့လည်းခံမှန်းပြောဆိုနေကြတာပါဦးနေစင်လက်ကတော့တရုတ်နဲ့မြန်မာနိုင်ငံဟာဒီနှစ်နိုင်ငံပူးပေါင်းပြီးအကျိုးတူလှုပ်ဆောင်နေတဲ့လုပ်ငန်းတွေအများကြီးရဲ့ကတခုသာရပ်လိုက်တာမို့တရုတ်နဲ့မြန်မာဆက်ဆံရေးထိခိုက်စရာမမြင်ဘူးလို့ဆိုပါတယ်
။ဘာကြောင့်လဲလို့ပြောလို့ရှိရင်ဒီတရုတ်နဲ့မြန်မာနဲ့ဆက်ဆံရေးမှာအထူးသဖြင့်ပေါ့နော်စီးပွားရေးဆက်ဆံမှုကိစ္စရတဲ့ကဟိုတော်တော်လေးကြီးကြီးမားမားရှိတယ်လေ။အဲ့ဒီထဲကနေပြီးတော့ joint project ကတခုတည်းဖြစ်တယ်။ဆိုတော့ဖြစ်ခါစားမှာတော့နည်းနည်းလေးတော့ဗျာဟိုပူပူနွေးနွေးလေးဖြစ်တဲ့အတွက်ကြောင့်မလို့တစ်ဖက်ကတော့ဟိုကျေနပ်စရာတော့နည်းနည်းတော့အာနေနေမှာပေါ့လေ။အဲ့တော့သို့တော်လည်းပေါ့ဟိုပထဝီနိုင်ငံရေးရပြောရင်ကောနောက်တကား international politics ရပြောမယ်ဆိုလို့ရှိရင်လည်းအဲ့ဒါတွေကပို့ပြီးတော့ပေါ့လေဦးစားပေးစရာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့ဟိုနိုင်ငံအဆင့်ထိလောက်တော့ကျွန်တော်တို့တင်မှာမှုမင်းရပါဘူးဗျာ
ဒါကတော့သမရကြံပေးဖွဲ့တွေကအဖွဲ့ဝင်တူဖြစ်တဲ့ဒေါက်တာနေစင်လက်ပါရှင်မြစ်ဆုံစီမံကိန်းကိုအဓိကလုပ်နေတဲ့တရုတ်စွမ်းအင်ရင်းနှီးမြှုပ်နှံမှုကုမ္ပဏီ CPI ကတော့ဒီလုပ်ငန်းကိုရပ်လိုက်တာဥပဒေကြောင်းအရရှင်းစရာတွေဖြစ်လာနိုင်တယ်လို့ပြောပါတယ်တကယ်တော့နိုင်ငံတိုင်းဟာမိမိအကျိုးစီးပွားကိုသာရှေ့တန်းတင်စဉ်းစားကြတာဖြစ်တာမို့အခုလဲပြည်သူလူထုအကျိုးအတွက်သမရဦးသိန်းစိန်ကစဉ်းစားဆုံးဖြတ်လိုက်တာဖြစ်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ Frida အဖွဲ့ကဥုံကပြောပါတယ်
ကျွန်တော်တို့ကတော့ဒီ committed ဖြစ်တာတဲ့ကိုပြီးတဲ့အတွက်တရားစွဲတာတွေပါတယ်သူတို့အလုပ်ကိစ္စပေါ့ဒါတော့သူတို့ terms of reference စာချုပ်ကြမ်းအရာမကိုက်ညီတရားစွဲနိုင်တာပေါ့ဒါမှလည်းသူတို့ရဲ့မပါဘဲနဲ့ဆုံးဖြတ်တယ်ဆိုပြီးတော့ကျွန်တော်သတင်းကြတာဒါကတော့တက်တက်ကျွန်တော်တို့ဆော်ရတာကျွန်တော်တို့နိုင်ငံတစ်နိုင်ငံလုံးကမလုပ်ပါနဲ့အစိုးရလည်းသဘောတူတယ်အဲ့ဒါဆုံးဖြတ်တာ nothing wrong ပဲဒီကိစ္စတွေပါသူတို့ဝင်ရှုပ်ကြဘာမှမလုပ်ဘူးသူတို့တရားစွဲခြင်းဆွဲပေါ်အယောကြီးတွေတောင်းပေါ်ဒါတွေကသူတို့လုပ်တယ
်မြစ်ဆုံစီမံကိန်းရပ်ဆိုင်လိုက်တဲ့ကိစ္စအတွဲဒီဒုတိယသမ္မတဦးတင်အောင်မြင့်ဦးနဲ့အဖွဲ့တရုတ်ပြည်မသွားခင်၈ရက်ပိုင်းတွေအတွင်းမှာလဲသမ္မတဦးသိန်းစိန်ဟာအိန္ဒိယနိုင်ငံကိုသွားရောက်လဲပတ်ဖို့ရှိပြီးတော့အိန္ဒိယမြန်မာနှစ်နိုင်ငံရဲ့စီးပွားရေးကုန်သွယ်ရေးရာအပြင်စစ်ဖက်ဆက်ဆံရေးကိစ္စတွေကိုပါသူခီးစဉ်အတွင်းဆွေးနွေးဖို့လဲရှိပါတယ်ရှင်